ဒီနေ့ရှိတဲ့တက်ကတေယူပို့ဆောင်ရေးလင်းပြည့်ကျက်ရမှာတည်ဆုံးသူရေးတွေ့ရ142ယောက်ထိရှိသွားပြီလို့အာနာမနီကပြောပါရယ်အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကတော့စူမထရာကျွန်းပေါ်ကလူနေရပ်ကွက်ထဲပြည့်ကျက်ခဲ့တဲ့လေယာဉ်အပျက်စီးတွေကြောင့်ဆက်လက်ရှာဖွေနေကြဆဲပါ인도네시아နိုင်ငံကတတိယအကြီးဆုံးမြို့မေတန်းမှာရှိတဲ့ဒီထက်ခြေတဲ့စကန်ကနေထွက်ခွာလာပြီးမိနစ်ပိုင်အတွင်းမှာပဲ Hercules C130 အမျိုးအစားလေယာဉ်ဟာအိမ်နှလုံးနဲ့ဟိုတယ်တစ်ခုပေါ်ကိုပြည့်ကျက်ခဲ့တာဖြစ်ပါရယ်မနေ့ကဖြစ်ခဲ့တဲ့မတော်တဆမှုမှာအသက်မတည်ချင်တဲ့သူတို့တယောက်မှမတွေ့ခဲ့ရပါဘူးပြင်မကြခင်အချိန်မှာပဲလေယာဉ်အင်ဂျင်မှာပြဿနာပေါ်နေတဲ့အတွက်နောက်ကျောင်းပြန်လှည့်ဖို့လိုတဲ့အကြောင်းလေယာဉ်မှုကလေကြောင်းထင်းထင်းညှို့စင်ကိုအကြောင်းကြားခဲ့တယ်လို့လည်းလီတာဦးစီးချုပ်ဗိုလ်ချုပ်ကြီး Agus Sapientana ကပြောဆိုခဲ့ပါတယ်အာနာပါနေကတော့တတန်း52နှစ်ရှိနေပြီဖြစ်တဲ့တာဘိုအင်ဂျင်လေးလုံးတက်လေယာဉ်ရဲ့အခြေအနေဟာကောင်းမွန်ရှိနေတယ်လို့ပြောဆိုခဲ့ကြတာပါခုနောက်ဆုံးမတော်တဆမှုကြောင့်အင်ဒိုနီးရှားစစ်တပ်ရဲ့လေကြောင်းဆိုင်အစင်တန်းတတ်မှတ်ချက်နဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။လေကြောင်းဆိုင်ရာဘီကင်းလုံခြုံရေးကွန်ရက်ရဲ့မှတ်တမ်းတွေအရအခုဒီချိန်ထဲမှာဆိုရင်လွန်ခဲ့တဲ့ဆယ်နှစ်အတွင်းလူသေးပြောက်ဖြစ်ခဲ့တဲ့အင်ဒိုနီးရှားစစ်တပ်ကလေယာဉ်မတော်တဆမှုပေါင်း6ချိန်ထိရှိပါတယ်။